ဒီကရေ2023ခုနှစ်နှစ်ကုန်ပိုင်းလောက်ကကင်းနီတော်လှန်ရေးတပ်ဖွဲ့တွေရဲ့တလေးလုံးစစ်စင်ရေးစတင်ကြတဲ့ကစစ်ကောင်စီတပ်နဲ့နှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတဲ့နောက်လွိုက်ကော်ဒီမော့ဆိုနဲ့မိုးပြဲမြို့တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းပေါင်း20ထဲမှနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးလွိုက်ကော်ခြေဆိုင်ဒေသကွက်ကဲမှုစစ်ဌာနချုပ်ကလည်းဝိုင်းရံချင်းချောက်တိုက်ခိုက်ခဲ့ကြောင်းကီနီအမျိုးသားများကာကွယ်ရေးတပ် KNDF ကတနင်္ဂနွေနေ့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်ထိုင်းမြန်မာနယ်စပ်အနီးကမဲဆက်မြို့ကိုလည်းကီနီတော်လှန်ရေးတပ်ဖွဲ့တွေကအပြစ်သက်သိမ်းပိုက်ထိန်းချုပ်နိုင်ခဲ့တာပါ။လက်ရှိမှာတော့ကီနီပြည်နယ်တွေကတန်လွင်မြစ်အရှိချမ်းဒေသအများစုကိုကီနီတော်လှန်ရေးတပ်တွေကထိန်းချုပ်ထားပါတယ်။ကီနီတပ်ပေါင်းစုထိန်းချုပ်ထားတဲ့ဒေသတွေအကြောင်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတအုပ်ဖြစ်တဲ့တာအက်ဆိုးက VOA ကိုအခုလိုပြောပါတယ
်။မဲဆဲမြို့နောက်ပြီးတော့နန်းဖက်ခုံမြို့ပြီးရွာတစ်မြို့ပေါ့နော်။အဲ့ဒီမြို့တွေကတော့မြို့အဆင့်ရှိတဲ့ဒီစစ်ကောင်စီကင်းစင်ထားတဲ့မြို့တွေဖြစ်တယ်။နောက်ပြီးတော့ဒီမော်ကြီးဒေသကတော့ဒါစစ်ကောင်စီကင်းရှင်းထားတဲ့ဒါဖာဆောင်မြို့နယ်ရဲ့ထက်ကအစိပ်ပိုင်းတစ်ခုဖြစ်တယ်ပေါ့နော်။ဆိုတော့မော်ကြီးဒေသကတော့ဖာဆောင်မြို့နယ်ထက်ကအစိပ်ပိုင်းတစ်ခုဖြစ်တယ်။မော်ကြီးဒေသမှာလည်းစစ်ကောင်စီနေတာရှိတော့ဘူးလား။ကင်းစင်ထားတဲ့နေရာမျိုးဖြစ်တယ်ပေါ့နော်။
ဇန်နဝါရီလထဲမှာလဲဖေခုံမြို့အခြေဆိုင်စကခခုနှစ်ရဲ့စခန်းတွေဖြစ်တဲ့လွယ်ပတ်တာကုန်းစုံစတဲ့ကာကင်းကုန်းစခန်းတွေအားလုံးတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ကြောင်းနဲ့ဘောခဲမြို့နယ်ရွာသစ်နဲ့ဘောခဲကြားက12မိုင်ကုန်းစစ်ကောင်စီတပ်စခန်းကိုလဲ KND တော်လှန်ရေးတပ်ဖွဲ့တွေတိုက်ခိုက်ပြီးရွာသစ်ကိုထိန်းချုပ်နိုင်ခဲ့တယ်လို့ပြောပါတယ်အလားတူရှားတော်မြို့အတွင်းမှာရှိတဲ့စစ်ကောင်စီကင်းစခန်းတွေအားလုံးကိုသိမ်းပိုက်နိုင်ခဲ့ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်
။ကျွန်တော်တို့တော်လှန်ရေးတပ်ဖွဲ့တွေပါကြောင့်မလို့ဒီလိုစစ်ရေးရအောင်မြင်မှုတွေရတယ်လဲဆိုလို့ရှင်တော့ကျွန်တော်တို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းအရင်ရှိရင်ဇွဲလက်နဲ့ကန်ဖိုင်သားလက်နဲ့ကန်အဖွဲ့တွေကောနောက်ပြီးမှအာဏာသိမ်းပြီးနောက်ပိုင်းမှာထပ်ပေါ်လာတဲ့ဒါပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရောဒါစစ်စီလုံးလုံးနဲ့စီလုံးရင်ညှို့ဆော်နေတာပူပေါင်းပြီးတော့ဒါစစ်စင်ရေးတွေပေါ့နော်စစ်ရေးရပူပေါင်းနိုင်ခဲ့တဲ့အတွက်ဒီလိုအောင်မြင်မှုတွေရတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဖားဆောင်မျိုးနဲ့မော်ချီဒေတာတစ်ခုလုံးကိုကီနီတော်လှန်ရေးတပ်ဖွဲ့တွေကထိန်းချုပ်စိုးမိုးနိုင်ခဲ့ပါတယ်ဒီမော်ချီဒေတာမှအခြေစိုက်တဲ့စစ်ကောင်စီတပ်စခန်းတွေစစ်စေးရေးဂိတ်တွေစခန်းကုန်းတွေအားလုံးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကသူတို့တက်ဆွဲရနေရာကနေစွန့်ခွာထွက်ပြေးသွားခဲ့တာကြောင့်တိုက်ပွဲတစုံတရာဖြစ်ပွားခြင်းမရှိဘဲထိမ့်ချုပ်သိမ့်ပိုက်နိုင်ခဲ့တာလို့ဆိုပါတယ်။တော်လှန်ရေးတပ်ဖွဲ့တွေကထိမ့်ချုပ်ထားနိုင်တဲ့နေရာတွေမှာဒေသခံတွေကနေအိမ်တန့်ရှင်းရေးပြန်လုပ်တာမျိုးတွေလုပ်လို့ရနိုင်ပေမဲ့နေရက်ပြန်ပြီးနေထိုင်ဖို့ကတော့လေကြောင်းရန် NDA မကင်းသေးဘူးလို့ဗဟိုပြန်ကြားရေးတာဝန်ရှိသူတအုပ်ဖြစ်တဲ့တာအေဆိုးကပြောပါတယ
်။စစ်ကောင်စီရဲ့လေကြောင်း NDA ကြောင့်ပေါ့နော်ဒီလူတွေကတော့နေရပြန်လည်နေထိုင်ဖို့ကဟိုလောဆယ်တော့ခက်ခဲရှိသေးတယ်ဒါပေမဲ့နေအိမ်ပြန်ပြီးတော့တန့်ရှင်းပြန်လောက်တာတော့ဘာလို့ကတော့ဟိုလောက်လို့ရနိုင်တဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဆိုတော့တော့ကပြန်လည်ပြီးတော့နေထိုင်နေရပြန်ဖို့ကတော့အခြေအနေမပြေးသေးတဲ့အခြေအနေမျိုးဖြစ်ပါတယ
်ကီနီလူခွေရေးတီထောင်သူကိုပညာကတိုက်ပွဲတွေမရှိတော့ပေမဲ့ဒေသခံတွေပြန်လာနေဖို့စိုးရိမ်စရာရှိတယ်လို့အခုလိုပြောပါတယ
်တိကလူပြန်နေဖို့ခက်ခဲတဲ့တိကကြောင့်လည်းတိုက်ပွဲတွေမရှိဘူးဆိုမှလည်းစစ်ကောင်စီရဲ့စစ်ကပ်ပလိုလင်းနေခြင်းနဲ့လမ်းထူတာတွေရှိတော့ပေါ့နော်အလီငယ်နဲ့လမ်းကျတာရှိတယ်အဲ့ဒါလည်းပြန်နေဖို့အတွက်ခက်ခဲမှုတစ်ခုတရားဖြစ်တယ်နောက်ခြားတစ်ဖက်မှာလည်းမြေမျိုးမိုင်းတွေပေါ့နော်စစ်ကောင်စီတွေနေခဲ့တဲ့ရွာတွေစစ်ကောင်စီတွေအတော်တဲအခြေချခဲ့တဲ့လမ်းပိုင်းတွေဒေသတွေမှာဆိုရင်တော့မြေမျိုးမိုင်းအများများတော့ပြန်နေပြီးတော့မှပုံမှန်လူမှုစုပေါင်းရေးပေါ့နော်ပြန်နေဆက်ပြူဟိုနေထိုင်တဲ့ဖို့အတွက်ကစိုးရင်စရာရှိတယ်ပေါ့
လိုက်ကော်မြို့မှာတော့ KNI တော်လှန်ရေးအင်အားစုတွေကမြို့ကိုဝိုင်းရံပိတ်ဆို့စစ်စင်ရေးတွေဆင်နွှဲနေပြီးမြို့ area ရဲ့3ပုံ2ပုံကျော်လောက်ကိုစိုးမိုးထားနိုင်တယ်လို့ဆိုပါတယ်လိုက်ကော်မြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတရင်တွေမှာသူတို့အနေနဲ့ဆက်လက်တက်ဆွဲထားပေမဲ့လည်း KNI တော်လှန်ရေးအင်အားစုတွေရဲ့ပိတ်ဆို့တိုက်ခိုက်မှုကြောင့်ထောက်ပို့လမ်းကြောင်းပြတ်တောက်သွားပြီးလေကြောင်းကိုသာအားထားနေရတဲ့အခြေအနေဖြစ်နေတယ်လို့ KNDF ကထုတ်ပြန်ထားပါတယ်KNI ပြည်နယ်ထဲမှာရှိတဲ့မြို့နယ်အသီးသီးမှာစစ်ရှိန်မြင့်တက်နေတဲ့အပြင်အခုခါရှမ်းကယားနယ်စပ်နဲ့တိတ်မွေးလှတဲ့ရှမ်းပြည်တောင်ပိုင်းကစီဆိုင်မြို့နယ်အထိပါတိုက်ပွဲတွေကျယ်ပြန့်လာနေတာပါ KNDF ရဲ့စီရေးထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရရှိဖို့ကယားပြည်နယ်အစိုးရဖွဲ့ပြောခွင့်ရလူမှုရေးရာဝန်ကြီးဦးအောင်ဝင်းကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး